မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရုတ်နိုင်ငံကနေစစ်လက်နက်နဲ့စစ်ပစ္စည်းတွေဒေါ်လာတန်းနဲ့ချီဝယ်ယူခဲ့တဲ့ဆိုတော့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ရဲ့အစီရင်ခံစာကိုအခိုင်အမာထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောခွင့်ရက VOA ကိုရီးယားဌာနကိုတောက်ကြနေကပြောပါတယ်မြန်မာစစ်တပ်ဟာအာဏာသိမ်းပြီးတဲ့အချိန်ကစလို့အမေရိကန်ဒေါ်လာတန်းတထောင်ပိုးစစ်လက်နက်နဲ့ဆက်ဆက်ကုန်ကျပစ္စည်းတွေကိုရုရှားနဲ့တရုတ်အပါအဝင်နိုင်ငံတချို့စီကနေတင်သွင်းခဲ့တယ်လို့လူခွင့်ရေးအထူးကိုယ်စားလှယ်ဒေါ်အမ်ဒရူးစ်ကပြောခဲ့တာပါဒီထဲမှာရုရှားကအမေရိကန်ဒေါ်လာ406တန်းနဲ့အများဆုံးရောင်းချထားပြီးတရုတ်က268တန်းနဲ့ဒုတိယအများဆုံးရောင်းချခဲ့ပါတယ်စင်ကာပူက254တန်းအိန္ဒိယက51တန်းထိုင်းက28တန်းစသဖြင့်အတီးတီးရှိပါတယ်တရုတ်နိုင်ငံကတော့ဒီအစီရင်ခံစာကိုကန့်ကွက်ခဲ့ပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကတော့ Tom Andrews ရဲ့အစီရင်ခံစာဟာအချက်အချာအာဏာပိုင်နိုင်ငံတွေကြားကတမန်လက်နက်ရောင်းဝယ်မှုတွေကိုအချက်လက်မားတွေနဲ့တစ်ဖက်သက်အပုတ်ချတဲ့လူအစီရင်ခံစာလို့တုံ့ပြန်ခဲ့ပါတယ်Tom Andrews ကတော့တရုတ်နိုင်ငံကတင်ပို့ခဲ့တဲ့လက်နက်တွေထဲမှာအစစ်မြင့်တန်ကြပ်ကကားနဲ့တိုက်ခိုက်ရေးဂျက်လီယင်တွေအပြင်စစ်လက်နက်ထုတ်လုပ်ရေးသုံးအလူမီနီယံ၊ဂျေရာဘာစတဲ့ဆက်ဆက်ပစ္စည်းတွေလည်းပါဝင်တဲ့အကြောင်းပြောဆိုထားပါတယ်။မြန်မာနိုင်ငံရေးလည်လာသူတွေကလည်းတရုတ်ဟာသူ့အကျိုးစီးပွားကိုအခြေခံပြီးအာဏာသိမ်းစစ်ကောင်စီကိုစစ်ရေးအပါအဝင်တခြားပံ့ပိုးမှုတွေကိုပေးနေတယ်လို့ VOA ကိုပြောပါတယ်ရှင်။